ဖိလစ်ပိုင်နိုင်ငံအတွက်စီးရဲအကူအညီသစ်အမေရိကန်ဒေါ်လာတန်40ပြည့်မယ်လို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကကြေညာလိုက်ပါတယ်။ဖိလစ်ပိုင်ဟာအမေရိကန်ရဲ့ကာလရှည်မဟာမိတ်နိုင်ငံတစ်ခုဖြစ်ပြီးတရုတ်နိုင်ငံနဲ့နေပြည်တော်ဆိုင်မှုဆိုင်ရာအငင်းပွားနေတဲ့နိုင်ငံပါ။ဖိလစ်ပိုင်သမ္မတဘန်နီနိုအာကွီနိုနိုင်ငံခြားရေးဝန်ကြီးအယ်ဘတ်ဒရူဇာရီယိုတို့နဲ့တွေ့ဆုံဆွေးနွေးဖို့မနီလာမြို့တော်မှာရောက်နေတဲ့မစ္စတာကယ်ရီကအင်္ဂါနေ့မှာအဲ့လိုကြေညာခဲ့တာပါ။ဒီအကူအညီဟာဖိလစ်ပိုင်ရဲ့ရေကြောင်းကာကွယ်ရေးစွမ်းရည်ကိုတိုးတက်စေမှာဖြစ်ပြီးနိုင်ငံတောင်ပိုင်းကမွတ်စလင်ပုံကန်ထားကြောင်းမှုကိုနှိမ်နင်းတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးစစ်ဆင်ရေးတွေကိုတိုးမြှင့်လှုပ်ဆောင်နိုင်စေမှာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံကိုဒေါ်လာ18သန်းအကူအညီပါဝင်အရှေ့တောင်အာရှနိုင်ငံတွေအနေနဲ့သူတို့ရဲ့ရေပြင်ပိုင်နက်ကိုကောက်ွယ်ဖို့ဒေါ်လာ32သန်းအကူအညီပေးမယ်လို့တနင်္လာနေ့ကနေ့ကကြေညာခဲ့တဲ့အပြင်ဖိလစ်ပိုင်ကိုတီးခြားအကူအညီထပ်ပေးတာပါ။ဒီအကူအညီတွေဟာတရုတ်နိုင်ငံထွန်းပေါက်လာတာကိုတံပြန်ဖို့ရည်ရွယ်တာမဟုတ်ဘူးလို့မစ္စတာကယ်ရီကပြောပေမဲ့ရန်လူတဲ့လှုပ်ရမျိုးတွေမလုပ်ကြဘူးလို့ဖက်အားလုံးကိုသူကတတိပေးပြောဆိုခဲ့ပါတယ်။